အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter IS အစွန်းရောက်အကြမ်းဖက်သမားတွေကိုလက်ကနေမှုစုမျိုးကိုပြန်တိုက်မှုတိုက်နေတဲ့ညွန့်ပေါင်းတပ်မိုးတွေနဲ့တွေ့ဆုံပြီးတော့ထိုးစစ်တွေကိုပြန်သုံးတပ်ဖို့နဲ့အကူအညီတွေပေးဖို့အီရတ်နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိလာပါတယ်။ဒီနှစ်အတွင်းအီရတ်နိုင်ငံကို Mr. Carter တတိယအကြိမ်ရောက်ရှိလာတာလည်းဖြစ်ပါတယ်။ဒေတာရင်းကဂျီဟတ်အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ထုတ်နေတဲ့အမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေကိုလည်းကြီးကြပ်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့ရက်အနည်းငယ်ကအမေရိကန်တပ်သားတို့အကြဆုံးသွားပြီးတဲ့နောက်အီရတ်နိုင်ငံကိုကြိုတင်အကြောင်းကြားချင်းမရှိဘဲနဲ့မစ္စတာကာတာရောက်ရှိလာတာပါ။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့လည်းမစ္စတာကာတာတွေ့ဆုံဖို့ရှိပါတယ်။မူဇူးမြို့ပြန်သိမ်းရေးထိုးစစ်တွေမှာတူရကီတပ်တွေပါဝင်ဖို့ဝန်လဲနေတဲ့အကြောင်းကိုလည်းသူတို့နှစ်ဦးဆွေးနွေးကြပဲလို့ခန့်မှန်းရပါတယ်။တောက်ကြနေတော့ကတော့တူရကီသမ္မတရာစစ်ထိုင်ယပ်အာရိုဝါနဲ့ကာကွယ်ရေးဝန်ကြီးမစ္စတာကာတာတို့တူရကီမြို့တော်အန်ကာရာမှာတွေ့ဆုံပြီးဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS အကြမ်းဖက်သမားတွေကိုတိုက်ရမှာအမေရိကန်နဲ့တူရကီတို့ကြားပူပေါင်းဆောင်ရွက်ရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တူရကီနိုင်ငံရဲ့သမားတွေကာကွယ်ရေးအရာရှိတွေနဲ့လည်းမစ္စတာကာတာတွေ့ဆုံခဲ့ပါတယ်။နောက်ဆုံးကြံနေတဲ့ IS တို့ကိုထိုးစစ်ဆင်နေတဲ့ညွန့်ပေါင်းတပ်တွေအနီးကပ်ပူပေါင်းဆောင်ရွက်သွားအောင်အသေးချာလှုပ်ကိုင်သွားကြဖို့နဲ့မကြာခဏဆက်သွယ်ကြဖို့ခေါင်းဆောင်တို့ရောသဘောတူညီခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကထုတ်ပြန်ချက်ကပြောပါတယ်။